ဒီကနေ့ဇူလိုင်လ၄ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့242နှစ်ပြည့်တဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။ဒီကနေ့နိုင်ငံတစ်ခွမှာရှိတဲ့အမေရိကန်တွေကလည်းလာလူပြောဝဲရှင်ဝဲတွေတိမှုတ်ကခုံပွဲတွေအလှပြချီတက်တာတွေပြုလုပ်ကြမှာဖြစ်တယ်လို့ညဘက်မှာလည်းမီရှူမီပန်ပစ်ပေါက်တာတွေပြုလုပ်ကြပြီးလွတ်လပ်ရေးနေ့ကိုဆင်နွှဲကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာရွှေပြောင်းအခြေချနေထိုင်ကြတဲ့မြန်မာဒုက္ခသည်မိသားစုတွေကရောအမေရိကန်မှာကျင်းပတဲ့ဒီလွတ်လပ်ရေးနေ့ပေါ်ဘယ်လိုရှုမြင်ခံစားကြရပါသလဲ။ကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
။နှစ်စဉ်ဇူလိုင်လ၄ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ဒီကနေ့ဟာအမေရိကန်ပြည်ထောင်စုစတင်မွေးဖွားတဲ့နေ့အဖြစ်သတ်မှတ်ထားကြတာလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့စစ်မှုထားမိသားစုဝင်တချို့ကိုဖိတ်ကြားပြီးအင်ဘူရော်ရဲ့တောင်ဘက်မြက်ခင်းပြင်မှာဧကံပွဲကျင်းပသွားမှာဖြစ်ကြောင်းအင်ဘူရော်ကသတင်းထုတ်ပြန်ထားပါတယ်။လွတ်လပ်ရေးနေ့အခါတမယဟာနိုင်ငံတော်အားလိုက်ရဖြစ်တာကြောင့်လဲအများစုကကန့်ကြေသွားအပန်းဖြေတာတွေလည်းပြုလုပ်လို့ရှိကြပါတယ်။အမေရိကန်နိုင်ငံမှာရွှေ့ပြောင်းအခြေချနေထိုင်ကြတဲ့မြန်မာဒုက္ခသည်မိသားစုတွေကလည်းလွတ်လပ်ရေးနေ့အားလိုက်ရကိုအမေရိကန်တွေနီးတူပျော်ရှင်စွာဆင်နွှဲကြပါတယ်။မြန်မာနိုင်ငံ88ဒီမိုကရေစီအရေးတော်ပုံမှာပါဝင်ခဲ့ပြီးမီရှိဂန်ပြည်နယ်လန်ဆင်းမြို့မှာနေထိုင်တဲ့စလိုင်းအောင်တွန်းကတော့
ဒီအမေရိကန်ရောက်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီလွတ်လပ်ရေးသူတို့လုပ်တဲ့အခါမှာကျွန်တော်နေအရန်စိတ်ဝင်စားတာကသူတို့အဲ့ဒီဂုံပြူတဲ့ဟာကိုအရန်စိတ်ဝင်စားတယ်ဂုံပြူပြီးတော့သူတို့မီးပန်းတွေဖောက်တာကျွန်တော်ဘလောက်အံ့ဩလဲဆိုတော့ကျွန်တော်တို့မြို့မှာဆိုလို့ရှိရင်အဲ့ဒီမောကြီးကြီးတစ်ခုရှိတယ်အဲ့တော့အခု12နှစ်လောက်ကဆိုလို့ရှိရင်သူတို့မိသားစုအလိုက်အဲ့ဒီမှာတခါတဲ့ဒီထိုင်ခုံလေးတွေနဲ့ထိုင်ပြီးတော့သူတို့ည12နှစ်အတွက်ကိုသူတို့စောင့်ကြတာကိုကျွန်တော်တို့တွေ့တဲ့အခါမှာကျွန်တော်တော်တော်အံ့ဩတယ်သူတို့ကဘလော့အထိမြန်နိုးပြီးတော့ဘလော့အထိဂုံယူတယ်လဲဆိုတာသူတို့အဖြူတွေကအဲ့မှာရှိတဲ့အမေရိကန်တွေကပြတာလေ
မြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့စဉ်တုန်းကတော့ချင်းတိုင်းရင်းသားတပ်ဦးအနေနဲ့လွတ်လပ်ရေးအရာသားကိုအပြည့်အဝမခံစားခဲ့ရဘူးလို့လဲစလိုင်းအောင်တွန်းကပြောပါတယ
်ပမာပြမာတော့ကျွန်တော်တို့တိတတ်တဲ့ရွေရောက်တဲ့ခါကျတော့တုံးတတ်တဲ့ရွေရောက်တဲ့ခါကျတော့ကျွန်တော်တို့တိုင်းသားတယောက်အနေနဲ့ပေါ့နော်လွတ်လပ်ချင်းဆိုတဲ့အရာသားကိုကျွန်တော်တို့မခံစားလိုက်ရဘူးခုနလိုထုံးစံရပဲလွတ်လပ်ရေးနေကိုလုပ်တလို့ဖြစ်တယ်အနှစ်သာရလည်းမရှိဘူးအာပြောချင်တာကလွတ်လပ်မှုမရှိဘူးပေါ့နော်ဘာဖြစ်လဲဆိုတော့အောက်ချုပ်တူလူတန်းစားကနေကျွန်တော်တို့အတိုင်းသားတွေကိုခွေးခြားဆက်ဆံတာမျိုးတွေအဲ့ဒါမျိုးတွေလုပ်တဲ့ခါကျတော့ကျွန်တော်တို့ကပြောတာလွတ်လပ်ရေးသာပြောတာဒါပေမဲ့ကျွန်တော်တို့ကမလွတ်လပ်ဘူးလို့အဲ့ဒီစိတ်ကရှိတယ
်အင်ဒီယားနာပြည်နယ်ဖော်ဝင်းမြို့မှာနေထိုင်တဲ့ကိုပြင်းလင်းထူးကတော့အမေရိကန်မှာကြာကြာနေလာလေလွတ်လပ်ရေးရဲ့အရာသာကိုပိုတိလာလေလို့ပြောပါတယ
်အမေရိကန်မှာရောက်နေဗမာတူဦးနေနေပါမယ်ဆိုလို့ရှိရင်လွတ်လပ်ရေးရဲ့အဓိပ္ပာယ်ကိုအမေရိကန်မှာကြာကြာနေလာလေပိုတိလာလေပေါ့ပြီးတော့လွတ်လပ်ရေးနေ့တွေမှာဆိုလို့ရှိရင်အားဖြင့်မိသားစုတွေကရက်တူကြသားပေါ့အမဘာဘီကျူးတွေလှုပ်ရှားကြတယ်ပြောပြောရှင်းရှင်းနဲ့အဓိကကတော့လွတ်လပ်ရေးဆိုတဲ့အဓိပ္ပာယ်ကိုလူတွေကသိကြသိဖို့လိုတယ်ကိုယ့်ရဲ့လွတ်လပ်ခွင့်ကိုစနေကြအောင်ချမယ်ဆိုလို့ရှိရင်လွတ်လပ်ရေးဆိုတာကထားဝင်တည်မြဲနေမှာပဲပေါ့
လွတ်လပ်ရေးနေ့မှာအမေရိကန်နေပျော်ပွဲရှင်ပွဲတွေကျင်းပကြသလိုပဲမြောက်ကယ်ရိုလိုင်းနားပြည်နယ်ချပယ်ဟီးလ်မြို့မှာရောက်နေကြတဲ့မြန်မာမိသားစုတွေကလည်းမြန်မာဆန်ဆန်လွတ်လပ်ရေးနေ့အခမ်းအနားတစ်ခုရှေ့သတင်းပတ်အတွင်းကျင်းပဖို့စီစဉ်နေကြောင်းပွဲဖြစ်မြောက်ရေးဦးဆောင်လွတ်ကန်နေသူကိုလဝေက VOA ကိုပြောပါတယ
်ဒီကအဲ့ဒီပြီးတဲ့ဟာလေးတွေအာလူကောက်ပွဲတကြားလုံးအဲ့ခိုက်ပွဲအဲ့လိုမျိုးလေးတွေပေါ့ဒီဘောလီဘောပွဲအဲ့လိုမျိုးလေးတကယ် fun game လေးတွေကြမိကလေးလေးတွေဆိုရင်အဲ့လိုမျိုးခုံတဲ့ဟာလေးတွေသူတို့ဒီပြီးလို့ရှိရင်လည်းနည်းနည်းပြေးတဲ့ဟာလေးတွေအဲ့ဒီ wine အဲ့ဒီဘောလုံးသွင်းလေးတဲမှာပဲအဲ့လိုမျိုးကျွန်တော်ကအားကြီးကျွန်တော်စဉ်းစားလာတယ်ပြီးတော့သူပျော်ပွဲရှင်ပွဲပဲဟုတ်တော့
လွတ်လပ်ရေးနေ့မှာအများပြည်သူတွေလွတ်လပ်စွာပျော်ရွှင်နိုင်ရေးအတွက်နိုင်ငံတော်ကမြို့ကြီးတွေမှာရှိတဲ့ရဲတပ်ဖွဲ့ဝင်တွေပြည်ထောင်စုအစိုးရအရာရှိတွေပူးပေါင်းပြီးလုံခြုံရေးအတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေကြပါတယ်ဇူလိုင်လ၄ရက်နေ့ညမှာနိုင်ငံတော်ကမြို့ကြီးတွေမှာရောင်စုံမီးရှို့မိပန်းတွေပစ်ပေါက်လေးရှိတာမှာအမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC နဲ့နယူးယောက်မြို့ကမီးပန်းပစ်ပေါက်မှုတွေဟာကြီးကျယ်ခန်းနာပြီးလူကြိုက်များတဲ့အစီအစဉ်တွေဖြစ်ပါတယ်အခုနှစ်နယူးယောက်မြို့မှာကျင်းပမဲ့ရောင်စုံမီးရှို့မီးပန်းပစ်ပေါက်မှုကိုတော့အနည်းဆုံးလူ3သန်းလောက်ကတွားရောက်ကြည့်ရှုကြလိမ့်မယ်လို့မျှော်လင့်ထားပါတယ်။ဝါရှင်တန် DC မြို့မှာကျင်းပမဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်တိမှုတ်ဖျော်ဖြေပွဲနဲ့မီးပန်းပစ်လွတ်ပွဲအခမ်းအနားကိုတော့တိတ်နဲ့ချီတဲ့ပြည်သူတွေတွားရောက်ကြည့်ရှုကြလိမ့်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ။